ဗီယက်နမ်နိုင်ငံကလှုပ်ရှားတက်ကြွသူတွေကိုဖိနှိပ်ချုပ်ချယ်အရေးယူမှုတွေပြုလုပ်နေတဲ့အပေါ်ဖြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုဥရောပသမဂ္ဂ EU ကတက်တာပတိနေ့ကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဥရောပပါလီမန်မှာထောက်ခံမဲ592မဲ၊ကန့်ကွက်မဲ32မဲ၊ကြားနေမဲ58မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်မှာဥရောပသမဂ္ဂအနေနဲ့ဗီယက်နမ်နိုင်ငံပေါ်ပုံပြီးသဘောထားတင်မာတဲ့ယက်တီချက်ထားရှိရေးနဲ့ဗီယက်နမ်နဲ့ကုန်သွယ်ရေးကိစ္စတွေမှာလူခွင့်ရေးကိုဆက်ဆက်ထားရှိရေးအလေးပေးတိုက်တွန်းထားပါတယ်။လူခွင့်ရေးကိုလေးစားလိုက်နာတာက EU နဲ့ဗီယက်နမ်ဆက်ဆံရေးမှာအခြေခံအုတ်မြစ်တစ်ခုဖြစ်ပြီးနှစ်ဖက်ချုပ်ဆိုထားတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်အထက်မဖြစ်မနေပါဝင်ရမယ့်အချက်ဖြစ်တယ်လို့လည်း EU ကပြောပါတယ်။ဗီယက်နမ်နိုင်ငံကြားရေးဝန်ကြီးဌာနကတော့နိုင်ငံတည်းအခြေခံဥပဒေအောက်မှာလူခွေရင်နဲ့လွတ်လပ်စွာပြောဆိုမှုကိစ္စတွေနဲ့အဖမ်းခံရတာဘယ်သူမှမရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်။နောက်သတင်းပတ်တဲ့ Vietnam Communist Party က73ချိန်မြောက်အမျိုးသားကွန်ဂရက်ကိုကျင်းပမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာနောက်လာမယ့်9ရက်အတွင်းကျင့်သုံးမဲ့မူဝါဒတွေနဲ့ခေါင်းဆောင်တွေကိုရွေးချယ်ချမှတ်သွားဖို့ရှိပါတယ်။လက်ရှိ Vietnam ခေါင်းဆောင်တွေလက်ထက်မှာအခွင့်အရေးလှုပ်ရှားသူတွေကိုပို့ပြီးဖိနှိပ်ချုပ်ချယ်မှုတွေပြုလုပ်လာနေတယ်လို့လူခွေရေးအဖွဲ့တွေကဆက်ဆွဲထားပါတယ်။